မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါန်ဆန်းစွတ်ကြည်ဟာအခုသတင်းပတ်ဂုံပိုင်းမှာဥရောပနိုင်ငံတွေကိုခီးထွက်ခွာမှာဖြစ်ပါတယ်။ Belgium, Luxembourg, ပြင်သစ်နိုင်ငံ၊ Britain နဲ့ Italy နိုင်ငံတွေစီကိုတွားရောက်မဲ့ခီးစဉ်တွင် EU ဥရောပသမဂ္ဂ၊ဥရောပပါလီမန်နဲ့ဥရောပကောင်စီတို့ကတာဝန်ရှိသူတွေအပြင် EU နိုင်ငံခြားရေးဝန်ကြီးတွေနဲ့ဒေါန်ဆန်းစွတ်ကြည်တွေ့ဆုံဖို့ရှိပါတယ်။ Belgium နိုင်ငံ Brussels မြို့တော်မှာအောက်တိုဘာ20ရက်နေ့တနင်္လာနေ့မှာဥရောပကောင်စီရဲ့ဥက္ကဋ္ဌဟာမန်ဗန်ရန်ဘင်းနဲ့တွေ့ဆုံဖို့အစီအစဉ်ရှိပြီးတော့တိုင်းလာနေကြရင်တော့လူဇင်ဘတ်နိုင်ငံမှာ EU ဥရောပသမဂ္ဂနိုင်ငံ28နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့နေ့လယ်စာဆိုင်နဲ့တွေ့ဆုံဖို့ရှိတယ်လို့ဥရောပကလာတဲ့သတင်းတွေမှာဖော်ပြပါတယ်။အောက်တိုဘာလ22ရက်နေ့အင်္ဂါနေ့ကြရင်တော့ပြင်သစ်နိုင်ငံ Strasbourg မြို့ကဥရောပပါလီမန်မှာကျင်းပမဲ့စုပေးပွဲအခမ်းအနားမှာ Zagreb's လူခွင့်ရေးစုကိုလက်ခံရယူမှာဖြစ်ပါတယ်။ဒီစုက1999ကတည်းကဒေါန်ဆန်းစုကြည်ကိုဥရောပသမဂ္ဂကပေးထားတဲ့စုဖြစ်ပြီးတော့အခုမှသူကိုယ်တိုင်စုကိုလက်ခံရယူမှာဖြစ်ပါတယ်။အောက်တိုဘာလ22ရက်နေ့မှာပဲဒေါန်ဆန်းစုကြည်ဟာဗြိတိန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ဗြိတိန်မှာတော့ဒီ9ရက်ကြာခီးစဉ်အတွင်းဒေါန်ဆန်းစုကြည်ဟာမြောက်ပိုင်းအိုင်ယာလန်ကိုသွားပြီးတော့ငင်းငယ်ရင်းနဲ့ပြန်လည်တင့်မြတ်ရေးလုပ်ငန်းစဉ်တွေကိုလေ့လာမှာဖြစ်တယ်လို့ပဲ Sam Haas တော်ဝင်စစ်တပ်သူကလည်းတွားရောက်ပြီးတော့စစ်ပညာလေ့ကျင့်သင်ကြားမှုတွေကိုလေ့လာဖို့ရှိပါတယ်။ Sam Haas တော်ဝင်စစ်တပ်သူမှာပဲဗိုလ်လောင်းတွေကိုဒေါန်ဆန်းစုကြည်ကမေကွန်ပြောကြားမှာဖြစ်ပါတယ်။ဒီ UK နိုင်ငံခီးစဉ်ပြည်တော်ဒေါန်ဆန်းစွတ်ကြီးဟာအီတလီကိုသွားပြီးတော့မြမဒီမိုကရေစီရေးကိုတောက်လျှောက်အားပေးထောက်ခံခဲ့တဲ့မြို့လေးမြို့စီကိုသွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသတင်းထုတ်ပြန်ပါတယ်။အခုခီးစဉ်ဟာဒေါန်ဆန်းစွတ်ကြီးရဲ့တတိယမြောက်ဥရောပခီးစဉ်ဖြစ်ပါတယ်ခင်ဗျာ။